တောင်ကိုရီးယားသမ္မတမွန်ဂျေအင်ရဲ့မြန်မာနိုင်ငံ၃ရက်ကြာခေတ်စဉ်အတွင်းမှာစစ်တပ်ပြည်နေကတော့မြန်မာကိုရီးယားစီးပွားရေးဆွေးနွေးပွဲဒုတိယမြောက်နေ့မှာနှစ်နိုင်ငံကြားဗန္ဒာရေးကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုပူးပေါင်းဆောင်ရွက်ရေးနဲ့အခြေခံအဆောက်အဦဆိုင်ရာစီမံကိန်းတွေနဲ့ပတ်သက်ပြီးနားလည်မှုစာချုပ်လော၅ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်။တောင်ကိုရီးယားသမ္မတမွန်ဟာသူ့ရဲ့ New Southern Policy လို့ခေါ်တဲ့တောင်ပိုင်းဒေသမူဝါဒသိမ်းမြှင့်တင်ရေးအတွက်အရှိတောင်အာရှနိုင်ငံတွေနဲ့စီးပွားရေးဆက်ဆံမှုအပါအဝင်နှဆိုင်နဲ့ဆက်ဆံရေးထူထောင်ဖို့အတွက်ကြိုးစားနေတာဖြစ်ပါတယ်။အခုသူ့ရဲ့မြန်မာခီးစဉ်အတွင်းနှစ်နိုင်ငံအစိုးရချင်းကြားမှာရောအစိုးရနဲ့စီးပွားရေးလုပ်ငန်းရှင်တွေကြားနဲ့နှစ်နိုင်ငံလုပ်ငန်းရှင်ချင်းချင်းကြားမှာပါပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်မှုအပါအဝင်နားလည်မှုစာချုပ်လောစုစုပေါင်း10ခုကိုလက်မှတ်ရေးထိုးခဲ့ပါတယ်။တောင်ကိုရီးယားရဲ့ထင်ရှားတဲ့ဗန်ကြီး၄ခုတွေက KB Cook Ming Ban နဲ့ရန်ကုန်တိုင်းဒေသကြီးအစိုးရတို့ကြားအင်ချမ်းမြေလုပ်ငန်းအတွက်ငွေကြေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေလုပ်ဖို့အတွက်နားလည်မှုစာချုပ်လှော်ကူလည်းလက်မှတ်ရေးထိုးခဲ့ပါတယ်။ဗိုလ်တပူးနေကတော့ရန်ကုန်တိုင်းလှဲကူးမြို့နယ်မြေအက900ကျော်ပေါ်ကအမေရိကန်ဒေါ်လာ1ဘီလီယံကုန်ကျပ်မဲ့ကိုရီးယားမြန်မာစစ်မှုမျိုးတော်စီမံကိန်းကိုစတင်ကြောင်းကြေညာခဲ့တယ်လို့ရန်ကုန်တိုင်းဒလမြို့နယ်မြို့ပြစီမံကိန်းအတွက်မြန်မာကိုရီးယားနှစ်နိုင်ငံကြားနားလည်မှုစာချုပ်လှော်လက်မှတ်ရေးထိုးဖို့ပါစီစဉ်ခဲ့တာပါ။စက်တင်ဘာ3ရက်နေ့ကတော့သမ္မတမွန်ဟာနေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ရောသမ္မတဦးဝင်းမြင့်နဲ့ပါတီးခြားတွေ့ဆုံခဲ့ပါတယ်။ကိုရီးယားသမ္မတဟာထိုင်းမြန်မာလာအိုသုံးနိုင်ငံ6ရက်တာခီးစဉ်တစိမ့်တဒေတာဖြစ်မြန်မာနိုင်ငံကို3ရက်ကြာလာရောက်တာဖြစ်ပြီးသူဟာ1983နောက်ပိုင်းမြန်မာပြည်ကိုလာခဲ့တဲ့တတိယမြောက်ကိုရီးယားသမ္မတလည်းဖြစ်ပါတယ်။